ဒီဝိုင်းလာဇန်းကနေအခုချိန်ထိမြန်မာတမတော်နဲ့ DNL တပ်ဖွဲ့ကြားတိုက်ပွဲတွေအဆင်မပြတ်ဖြစ်နေတာကြောင့်ချမ်းပြည်နယ်မြောက်ပိုင်းကုတ်ခိုင်မြို့နယ်ငုံငါးရွာသား600ကျော်ဟာစစ်ဘေးတင်းချောင်းနေရပါတယ်။မန်ယူလေးရွာရောက်စစ်ဆောင်ရွာသားတွေကိုရွာကန်တအောင်စားပေးရင်ချင်းအဖွဲ့ကထောက်ပံ့ပေးနေပြီးရွာကိုပြန်ဖို့လုံခြုံမှုမရှိသေးဘူးလို့တာဝန်ခံတွေကပြောပါတယ်။လက်ရှိမှာလည်းတိုက်ပွဲတွေအဆင်မပြတ်ဖြစ်နေတယ်လို့တိုင်းသားလက်နက်ကိုင်တွေကပြောပါတယ်။ဆက်သွယ်မိန်းကတာပဲ။VOA တင်းနောက်နိုင်ကိုင်တင်ပြပါပါ
။ဟုတ်ကဲ့ပါ။ရှမ်းပြည်နယ်မြောက်ပိုင်းကုတ်ခိုင်မြို့နယ်ဘက်မှာမြမကမတော်နဲ့တန်းပလောင် CNL တပ်ဖွဲ့တို့အကြားဖြစ်ပွားခဲ့တဲ့တိုက်ပွဲကြောင့်ကုတ်ခိုင်မြို့နယ်ကငုံငါးရွာသား600ကျော်ဟာမိုင်းယူလင်းရွာဘက်ကိုစစ်ရှောင်ရောက်ရှိနေတယ်လို့စခန်းတာဝန်ခံတူဖြစ်တဲ့မအာမွန်ကပြောပါတယ
်။ဒီဝိရေကျတော့626ဒါတို့600နေလဲရောက်တယ်မနေလဲရောက်တယ်တချို့လည်းဒီနေ့ရောက်တယ်။အခုပြောလို့ဆိုကျတော့ဟင်းကျေးမှုတွေဆန်တယ်ပေါ့အေးစားတယ်တို့ဆန်တတ်တယ်တခြားတော့မပေးနိုင်ဘူး။ဒီအများမျိုးတော့ဘယ်လိုဖြစ်လို့စားတယ်တချို့လည်းကိုယ်အမျိုးရှိတယ်ကိုယ်မျိုးနဲ့နေတယ်သူများဟိုအင်းဒီသူ့မတ်သုံးလေးသူ့အပေါင်းပြီးတော့မှဆက်စားကြ။
ကုတ်ခိုင်မြို့နယ်ကငုံငါကျွော်ဘက်ကိုဒီလ9ရက်နေ့ကစပြီးတော့တပ်မတော်နဲ့တပ်မတော်သောက်ဖွဲ့တို့တိုက်ပွဲဖြစ်ပွားခဲ့တယ်လို့တိုက်ပွဲချင်းလေကြောင်းပစ်ကတ်မှုနဲ့လက်နက်ကြီးပစ်ကတ်မှုတွေကြောင့်ကျေးရွာသားတွေအနေနဲ့မိုင်းယူလေးရွာဘက်ကိုစစ်ပေးတင်းချောင်နေကြရတာပါဒီရှင်နေကတော့ဆစ်ချောင်ငုံငါကျေးရွာသူသူကအခုလိုပြောပါတယ
်။ငါရဲ့ဒီလိုကတိုက်ပွဲဖြစ်နေတယ်ဟိုကလာဖိုက်တာလည်းဆိုတော့ဟိုကရွာနဲ့လည်းဒီလိုလုပ်နေတဲ့ကြောင့်ကြီးရ
တိုက်ပွဲကြီးငုံငါကျွော်တယ်တပ်မတော်ကလည်းနေရာယူထားတာကြောင့်ကျေးရွာသားတွေနေရာမပြောင်းရဲကြဘူးလို့မန်ယူလေးစခန်းတာဝန်ခံသူဖြစ်တဲ့မအာမွန်ကပြောပါတယ
်။နေရင်ပြန်လာကြည့်တဲ့နောက်ရွာသားတွေကရွာဝင်လာတယ်အခုရက်တည်းကတွေ့တော့ဆက်သွားဆက်သွားတဲ့အခုမှမလာရဘူးတဲ့ဒီလေရောရောတိုင်းလေရောဘူးမှမလာရဘူးတဲ့အလားကြိုက်တယ်ဆိုရင်တဲ့ပြစ်လိုက်မယ်ပေါ့ဒါကြောင့်မို့ညာထက်ပြေးကုန်တာ
လက်ရှိအဲ့ဒီနေရာမှာလက်ဖက်သက်တွေတိုက်ပွဲဖြစ်ပွားနေစေချင်နေကြောင်းစစ်ကြောင်ကြေးရွာသားတွေအနေနဲ့နေရာရင်းကိုပြန်ဖို့ခက်ခဲမဲ့အခြေအနေမှာရှိနေပါတယ်။မနေ့တုန်းကလည်းမြမသတ်မတော်နဲ့တာအမတော်သောက်ဖွဲ့တို့ကုခန်မြို့နယ်စာခန်ချောင်းနီးနဲ့နမ်မတူမြို့နယ်နပိုင်ကြီးရွာနီးမှာတိုက်ပွဲနေကြဖြစ်ပွားခဲ့တယ်လို့တရားနယ်လေးကြံကြားရေးရာရှိပုံမှုတာအကျော်ကပြောပါတယ
်။ဒီကကုခန်နယ်နမ်မတူဘက်သားတို့ကလည်းအပိုင်းပြည်ပင်နဲ့မြမသတ်မတော်ကမှကုနာကတော့လည်းမဖြစ်ဖြစ်ပွားပေါ်လာတဲ့ပေါ်တဲ့ကလို့လက်ဆက်ကြည့်ရတော့လူရှောင်းတဲ့လားမြို့တံတားပြန်လိုက်လားမြို့တံတားနဲ့တော့ခေါက်ပြေးနေချင်တယ်ဒီကိစ္စမျိုးတော့ဒီမျိုးတော့မရှိဘူးတံတားကလေးဦးတီရဲ့ဒီကကမယ်နီပြစ်စင်ကြတာပေါ့
ဖေဝါရီလဇန်းကစပြီးတော့မြမတမတော်နဲ့ပြည်အနယ်လီတမ်းမတော်သက်ဖွဲ့တို့ကြတိုက်ပွဲဖြစ်ပွားနေပြီမဲ့လဲတမ်းမတော်ဘက်ကတော့သတင်းထုတ်ပြန်တာမျိုးမတွေ့ရသေးပါဘူးဖေဝါရီ9ရက်နေ့မှာလဲနှစ်ဖက်သက်ဖွဲ့တို့တိုက်ပွဲကြောင့်ကုခန်မြို့နယ်ကဆိုင်းခေါင်ကျေးရွာက150ကျော်ဟာလဲနေရာကိုစွန့်ခွာဖျက်ဆီးခဲ့ရပြီးတိန်ဒီမြို့နယ်ကကောင်းအံ့ရွာဖုန်ကြီးကျောင်းမှာစစ်ကြီးဒုက္ခသည်အဖြစ်နဲ့ခိုးလုံနေရခဲ့လဲဖြစ်ပါတယ်လက်ရှိကမ်းမြို့နယ်နဲ့ကချင်ပြည်နယ်တွင်းမှာမြမတမတော်နဲ့တိုင်းသာလက်နက်ကန် KIA ကချင်လူလိုက်ရေးတမတော်ဒီအနယ်လေးတမ်းပလောင်သောက်ဖွဲ့တွင်လည်းတိုက်ပွဲဖြစ်ပွားနေစေဖြစ်ပြီးတိုက်ပွဲရအကျိုးဆက်ဖြင့်စစ်ပြေးဒုက္ခတဲ့အရေးကိစ္စပဲလူခုရေချိုးပွားမှုခံရတဲ့ဖြစ်စဉ်တွေဟာဖြည့်ဆည်းမှုခက်ခဲနေစေအနေအထားမှာရှိနေပါတယ်။ KIO နဲ့ဒီအနယ်လေးတို့ဟာ UWSA ဥဆောင်တဲ့မြောက်ပိုင်းလက်နက်ကိုင်အဖွဲ့ဒီတော်စုငင်းချမ်းကြီးဆွေးနွေးညှိနှိုင်းရေးကော်မတီ FVNCC အဖွဲ့ဝင်လည်းဖြစ်သလို NC လမ်းကြောင်းကိုလက်မခံသေးတဲ့အခြေအနေမှာရှိနေပါတယ်ခင်ဗျာ။